ငယ်နဲ့ကနေ2018ခုနှစ်ဇန်နဝါရီလမှာတဘာဝဓာတ်ငွေ3မဲ့ညစစ်ဓာတ်အားဖြင့်စက်ရုံ4ရုံစောက်ဖို့စီစဉ်နေကြောင်းအစိုးရကကြေညာပါတယ်။တရင်းနိုင်တိုင်းကကံပေါက်၊ဧရာဝတီတိုင်းကမီးလောင်ကြိုက်၊ရန်ကုန်ကအလုံးမြုပ်နေတဲ့ရခိုင်ပြည်နယ်ကြောက်ချူမှာမီဂါဝတ်အများကြီးထုတ်နိုင်တဲ့ညစစ်ဓာတ်စက်ရုံတွေတည်ဆောက်ပြီးမဟာဓာတ်အားလိုင်းကိုအားပြည့်ဖို့ရည်ရွယ်ပါလေတဲ့။အဲ့ဒီတွေကစက်ရုံ3ရုံအတွက်လိုအပ်တဲ့ဓာတ်ငွေကိုနိုင်ငံကြီးကတင်ပေးမယ်လို့ဆိုပါတယ်။ဒါပေမဲ့နှစ်နှစ်သာကြာလာတဲ့လုပ်ငန်းစာတာမတိရဘူးလို့မီဒီယာတွေမှာရေးကြပါလေ။မြမကားတော်မှာနိုင်ငံခြားကုမ္ပဏီတွေတွေ့ရှိတဲ့သဘောဝတ္တွေကိုနိုင်ငံခြားကုမ္ပဏီကပဲထိုင်းနဲ့တရုတ်ကိုရောင်းချနေပါတယ်။ဗမာအစိုးရကနှစ်စဉ်ဒေါ်လာ3000လောက်ပေးပါလေ။ဒါကြောင့်ဒီဘက်မှာဓာတ်ငွေလိုတလောက်မရနိုင်ပါဘူး။ဒေါ်လာ3000ချီပြီးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံခြားကုမ္ပဏီတွေဟာသူတို့လိုချင်တဲ့ဈေးရမှာလားသူတို့ထုတ်ပြတဲ့ဓာတ်ငွေကိုရောင်းပါလေ။သောတူကျေးရဓာတ်ငွေတင်ပို့ပေးပါမို့ထိုင်းနိုင်ငံတရုတ်ကိုရှော့ရောင်းလို့မရပါဘူးပြည်တွင်းသုံးအတွက်ဓာတ်ငွေလိုရင်ကိုရောင်းတဲ့ဓာတ်ငွေကိုပြန်ဝယ်ရပါလိမ့်မယ
်ဒါလည်းအပြောလွယ်သလောက်လက်တွေ့လောက်ရတာခက်ခဲပါတယ်တရုတ်နဲ့ထိုင်းကသဘောတူဖို့လည်းလိုအပ်ပါတယ်ဒါကြောင့်ဓာတ်ငွေသုံးလျှက်စစ်တာအပြည့်ဆက်ယုံကြီးတဲ့အတွက်ဓာတ်ငွေရေကိုနိုင်ငံသားကတင်သွင်းမယ်လို့မြန်မာအစိုးရက2018မှာကြေညာပါတယ်။တဘာဝဓာတ်ငွေကို centigrade -160 အထိအေးခံလိုက်ရင်အရေးဖြစ်သွားပြီးအစပေါင်း600ကျုံသွားတာကြောင့်တည်ယူပို့ဆောင်ရတာလွယ်ကူသွားပါတယ်။ဒါကြောင့်တဘာဝဓာတ်ငွေကိုအရေးအဖြစ်အသွင်ပြောင်းပြီးရောင်းဝယ်တဲ့လုပ်ငန်းဖြစ်စားလာပါတယ်။ဓာတ်ငွေထုတ်ယူရတာနဲ့အရေးအဖြစ်အသွင်ပြောင်းတဲ့အသက်ပညာမြန်မာနိုင်ငံမှာမရှိသေးပါဘူး။ရှင်းရှင်းပြောရရင်တော့သဘာဝဓာတ်ငွေကိစ္စမှာနိုင်ငံခြားကုမ္ပဏီမရှိရင်ဘာမှဖြစ်လာမှာမဟုတ်တာသိကြပါရဲ့
။ကမ္ဘောက်မှာမီဂါဝတ်600ကျော်ရှိတဲ့ဓာတ်ငွေသုံးဓာတ်အားပေးဆက်ရုံတည်ဆောက်ဖို့ပြင်သစ်တူတန်နဲ့ဂျာမန်စီမန်ကုမ္ပဏီတို့ကသဘောတူထားပါလေ။ရေကြောင်းကတည်ဆောင်လာတဲ့ဓာတ်ငွေရေကိုကမ်းစက်ကဓာတ်ငွေပြောင်းတဲ့ floating storage regasification unit မှာပူလောင်ပြီးဓာတ်ငွေအဖြစ်ပြန်ပြောင်းပြီးတော့မှကိုယ်ပေါ်ကဓာတ်အားပေးဆက်ကိုပိုင်လိုက်ကနေပို့ပြီးမှဖြစ်ပါလေ။ဒီနည်းကိုပတိမျိုးနဲ့ပင်နယ်ကမ်းကြီးကမီးလောင်ကြိုင်နဲ့ရန်ကုန်ကအလုံးဓာတ်အားပေးဆက်တွေမှာသုံးပါလိမ့်မယ်။ကြောက်ဖြူဓာတ်အားပေးဆက်ယူမှသာသဘာဝဓာတ်ငွေကိုတိုက်ရိုက်သုံးနိုင်မှာဖြစ်ပါလေ။မြန်မာပြည်အတွက်သဘာဝဓာတ်ငွေ85ရာခိုင်နှုန်းကိုထိုင်းနဲ့တရုတ်ကိုတင်ပို့နေပြီးမကြာမီဓာတ်ငွေအထွက်နှုန်းကျဆင်းလာလိမ့်မယ်လို့ကမ်းမှန်းထားပါလေ။
ဒါကြောင့်ကံပေါက်မီးလောင်ကြိုင်နဲ့အလုံကဓာတ်ငွေ3ဓာတ်အပိဆက်ယုံ3လုံးအတွက်ဓာတ်ငွေရေကိုနိုင်ငံသားကတင်သွင်းဖို့အစီအမံဖြစ်ပါတယ်။တဘာဝဓာတ်ငွေထွက်ပေမဲ့ပိုက်လိုင်းစနစ်မကောင်းတဲ့အတွက်ဓာတ်ငွေကိုအပြည့်အဝအသုံးပြနိုင်ဖို့ခက်ခဲပါတယ်။ပိုက်လိုင်းပြုပြင်တာကတင်ဒေါ်လာတန်80လောက်ကုန်နိုင်တယ်လို့ကိုဘာယာရှိတီးဖြတ်တဲ့ဓာတ်ငွေစီမံကိန်းစာရမ်းမှာခန့်မှန်းထားပါတယ်။ဒါကြောင့်ဓာတ်ငွေရေဝယ်ယူတင်သွင်းပြီး3နဲ့နီးပဲကျန်တော့တယ်လို့ဆိုပါတယ်နိုင်ငံသားကုမ္ပဏီတည်ဆောက်တဲ့ဓာတ်ပေးဆက်ကထုတ်လုပ်တဲ့လျှက်စစ်ဓာတ်အကိုတာမန်ပြည်သူကမဝယ်ယူနိုင်ပါဘူးဒါကြောင့်အစိုးရကဝယ်ယူပြီးပြည်သူကိုလျှော်စေးနဲ့ဖြန့်ဖြူးပါတယ်မြန်မာအစိုးရဟာနှစ်စဉ်ကြန့်ငွေဘီလီယံ600ကျော်အရှုံးပေါ်နေပါတယ
်ဒါကြောင့်လျှက်စစ်ဓာတ်အကကိုတန်ရာတန်ကြီးမရနိုင်ရင်ရေရှည်ဆက်လက်ရှင်တန်နိုင်ဖို့ခက်ခဲပါတယ်မိလောင်ကျိုင်ဓာတ်ပေးစီမံကိန်းကိုရုပ်ကုန်ပဏီကုနဲ့ Supreme Group တို့ကအကောင့်တွေပေါ်ဖို့သဘောတူကြပါတယ်။မိလောင်ကြိုက်ဓာတ်အားလိုင်းကိုပသိမ်းမှာအမျိုးသားဓာတ်အားလိုင်းကိုချိတ်ဆက်ပြီးရန်ကုန်မြို့စုလိုင်းတရားအထိဓာတ်အားပေးမယ်အစီအစဉ်ဖြစ်ပါလေ။ရက်စစ်ဓာတ်အားထုံးလို့ရေးအတွက်သဘာဝဓာတ်ငွေကိုပုံမှန်သုံးဆွဲလာတာတွေ့ရပါတယ်။သုံးဆွဲတဲ့ဓာတ်ငွေပမာဏရဲ့85ရာခိုင်နှုန်းဟာရက်စစ်အတွက်ဖြစ်နေပါတယ်။မြန်မာပြည်ရဲ့စွာရင်ဝန်ကြီးဌာနကတောင်းခံလာတာကြောင့်အာဆီယံသုတေသနဌာနကယိုရှီဟာဇုကိုဘာယာရှိတိဖြတ်တဲ့မြန်မာသဘာဝဓာတ်ငွေစီမံကိန်းကိုမကြာမီကထုတ်ပြန်ထားပါလေ။မြန်မာပြည်မှာသဘာဝဓာတ်ငွေထွက်မဲ့အခြေခံအဆောက်အုံနဲ့အတတ်ပညာအားနည်းတာကြောင့်ဓာတ်ငွေကိုကောင်းကောင်းအသုံးမပြုနိုင်ပဲဖြစ်နေပါလေ။ဓာတ်ငွေတုံ့ဆွဲမှုကတော့များပြားလာဖို့သာရှိပါသေး။ဒါပေမဲ့ဓာတ်ငွေနဲ့ဓာတ်ငွေရေဟာကွဲပြားတာကြောင့်ဓာတ်ငွေအသိပညာအတတ်ပညာကိုသ 专题目录将阿西安杜迪文的沙滩马东北查巴的怎么样